အနုပညာကိုလူငယ်အများစုစိတ်ဝင်စားကြပါတယ်။လူငယ်တွေဟာငယ်ဘဝမှာတချင်းဂီတကြပြစာနဲ့ပကြီးတွေကအနည်းဆုံးတစ်ခုခုကိုစိတ်ဝင်စားတတ်ကြပါတယ်။ဒါပေမဲ့အနုပညာနဲ့ဘဝရက်တည်ရခက်လာတဲ့မြန်မာနိုင်ငံမှာလူငယ်တွေဟာဝါသနာပါပေမဲ့အဲ့ဒီဝါသနာကိုထွန်းပေါက်အောင်ကြိုးစားခွင့်မရကြပဲငွေရှာရလွယ်နိုင်မဲ့ပညာရက်တွေကိုပဲလေ့လာသင်ယူလိုက်ကြရတဲ့လူငယ်တွေကအများစုဖြစ်နေတာတွေ့ရပါတယ်။ Gravity ပကြီးဆရာတဦးဖြစ်နေရာတစ်ခုရလာတဲ့ကိုအာကာကျော်ကတော့သူဝါသနာပါတာကိုပဲဇောက်ချလုပ်ခဲ့ရကနေအခုတော့ဝါသနာနဲ့ဘဝကိုတည်ဆောက်နေနိုင်တဲ့လူငယ်တယောက်အဖြစ်တွေ့နေရပါတယ်။ဒါကြောင့်သူငယ်ဘဝအစောပိုင်းကာလတချို့ကိုမေးကြည့်တော့ကိုအာကာကျော်ကအခုလိုပြောပြပါတယ်
။ငယ်တည်းရလေခဲတံလေဘောပံလေစကင်တက်တဲ့ကျွန်တော်စိတ်ကပကြီးစွာတော့မသိခင်နဲ့ကျွန်တော်ပုံလေးတွေဆွဲတတ်တဲ့ချင်းရှိရဗျာ။ချောင်းတက်ရင်လည်းစာအုပ်ဖုံးနေပါပုံလေးလျှောက်ဆွဲတယ်။နောက်ပိုင်းကျတော့ပကြီးစိတ်ဝင်စားတော့အူဆုံးစတင်ပြီးတော့အဖေပေါ့အဖေကနေပြီးတော့ပုံဆွဲနည်းလေးစတင်ပြီးတယ်။နောက်ပိုင်းကျတော့ပုံဆွဲရတော့ပူကြီးအနှစ်တက်လာပြီးတော့လေ့လာလာဖြစ်တာပေါ့တကြီးကြီး။
သူရဲ့ပညာရေးဘဝကိုလည်းမေးကြည့်ပါတယ
်။ငယ်ကတင်းနိုင်တဲ့တော်ရဲ့မြို့မှာနေတယ်။ပြီးတော့နောက်ပိုင်းကျတော့ဖေကတော့မိသားစုခြေချမယ်ဆိုရန်ကုန်ပြောင်းလာတော့မှရန်ကုန်မှာတန်းကနေစတက်ဖြစ်တယ်။အခုတည်းတော့ဒီမှာရန်ကုန်မှာနေတာပေါ့။ဒီကျောင်းနေရာကျားထဲမှာတက်တက်ဖြစ်တယ်ဗျာ။တက်တက်တယ်ဆိုတော့ဒီလိုမျိုးသမာကော့စီတွေတက်တယ်ပြီးရင်လူပညာတက်တူမှာနှစ်ဝက်လောက်တက်ဖို့လေဗျာ။ဖက်စီယာ6လလောက်တက်ပြီးကျောင်းထွက်လိုက်တာ။အချိန်နေရရပေါ့နော်။ကျောင်းထွက်ပြီးတော့ပြင်မှာပဲပုံနေဆဲဖြစ်တယ်။ပြီးတော့အရင်တည်းကလိုမျိုးအားတဲ့အချိန်တွေမှာဆိုတော့ကျောင်းနေမှာနေရာဒီကျောင်းပရက်တွေပါလေဆိုကျောင်းကလေးတွေနဲ့ဒီပုံတွေပါတော့ဆဲပေးတာပဲရှိတာပေါ့။
Gravity အနုပညာကိုတော့ကိုအာကာကျော်ကအင်တာနက် YouTube website တွေကနေတဆင့်ကြည့်ရှုလေ့လာခဲ့တာလို့ပြောပါတယ်
။ပြောမှာတော့တင်ဆရာမြင်ဆရာကြားဆရာတွေတော့အများကြီးပဲ။စာအုပ်တွေဖတ်တဲ့ပြီးရင်တို့ပကြီးပွဲပါကြောင့်သွားကြည့်ရင်ဒီပကြီးကားကြည့်ပြီးသူတို့ဘလို့တွေရေးထားလဲဆိုဗျာ။ကို့ကိုပြန်ပြီးတော့စိတ်ထဲနေကြည့်တယ်လေ့လာတယ်။ဒီ Graffiti ဒီ Street Art တွေကြတော့ကျွန်တော်ကကြတော့ကျောင်းနိုင်ငံမှာဒါတွေကအရင်မဖြစ်မြင်ဘူးသေးဘူးဗျာ။အဲ့တော့တင်ပေးမဲ့ဆရာတွေမရှိတော့ကျွန်တော်ဘလို့တွေလေ့လာလဲဆိုကျွန်တော်ဒီ YouTube မှာပါပေါ့နော်။ YouTube မှာကျွန်တော်ညာလောက်ကြည့်တယ်။ပြည်နိုင်ငံဘာတွေဆွဲတယ်ဘလို့တွေဆွဲတယ်အဲ့ဒါတွေအစားလေ့လာတာပေါ့။နောက်ရောက်ပြီးကိုကိုဒီမှာဆေးဘူးတွေဝယ်ပြီးဆွဲကြည့်တယ်လေ့ကျင့်ရအောင
်အင်တာနက်ကိုကိုအာကာကျော်ကအကျိုးရှိအောင်သုံးနေတာတွေ့လိုက်ရပါတယ်မြန်မာနိုင်ငံမှာအင်တာနက်သုံးဆွဲကဟာဈေးကြီးလွန်းတယ်လို့ပြောဆိုကြပါတယ်6မိနစ်စာဗီဒီယိုတစ်ခုဖွင့်ကြည့်လိုက်တာငွေ1000ကျော်ကုန်သွားတယ်လို့လူငယ်တယောက်က Facebook မှာရေးထားတာတွေ့ရပါတယ်ဒါကြောင့်ငွေကုန်ကြီးကြများလာတဲ့အင်တာနက်ကိုလူငယ်တွေဘလို့သုံးသင့်တယ်လို့ယူဆလဲဆိုတော့ကိုအာကာကျော်က
ကျွန်တော်ကြတော့လေဟာဒီအင်တာနက်သုံးတယ်ဗျာအင်တာနက်သုံးတယ်ဆိုရင်ဗျာကျွန်တော်လည်းတင်တာပဲအစားတော့တွေကိုခံလိုက်တဲ့ကုန်တင်လိုက်ရတယ်ကျွန်တော်စိတ်ညစ်တင်တယ်ဒါပေမဲ့အားလုံးဗတ်မြောက်တင်တာပေါ့နော်ဒါပေမဲ့ကိုအဲ့ဒါတင်သလိုကိုတကယ်လုံနေတဲ့ဟာတွေလည်းတင်တာပေါ့နော်အဲ့လိုမျိုးပေါ့နော်သုံးတယ်သုံးတယ်တလောက်အကျိုးရှိပါတယ်အခုချိန်မှလေဒီ MBT တွေဒီတိုင်တော့ဒီဟာတွေကပေလေးနဲ့သုံးရတာပေါ့နော်ဒါကလည်းဒါတိုးတက်လာတာကျွန်တော်မှရင်တော့ကိုပိုင်ဖုန်းတော့မရှိသေးဘူးပေါ့နော်ကျွန်တော်ရင်တော့ဒီလေ့လာတဲ့ခေတ္တတော့ဆိုကျွန်တော်ကစီစဉ်မဲ့ပတ်စံလေးစုတယ်စုပြီးတော့ပတ်စံချီးတယ်တခါကြီးကျရင်မရှိတဲ့ကြားတွေကလို့အင်တာနက်ဆိုင်သွားတယ်သွားသုံးရတယ်ပေါ့နော်ဒါပေမဲ့အခုချိန်မှတော့ဗျာကိုပေးရတာနဲ့တန်အောင်အပြည့်ရှိသုံးချရတာပဲလေ
ကိုကကြောဟာပြီးခဲ့တဲ့သတင်းပတ်မှာလည်းရန်ကုန်မြို့ကြောက်တရားမြို့နယ်ကစာပေဟောပြောပွဲအတွက်မကျုံအောင်ဆန်ပုံလူတပုံကို Gravity အနုပညာနဲ့ရေးဆွဲခဲ့ပါတယ်ဒါကြောင့် American သမ္မတ Obama ပုံနဲ့ဆရာကြီးဥဝင်းတင်ရဲ့ပုံဆွဲခဲ့တဲ့အတွေ့အကြုံကိုမေးကြည့်တော့သူကအခုလိုပြောပြပါတယ
်ဆွဲပြတာတော့အစုံပဲဗျာအဓိကကျွန်တော်မင်းကတော့ဒီလူပုံ portrait တွေပုံသူကြောင့်ဆွဲတာပေါ့နော်အဲ့တော့ကျွန်တော်ရန်ဝါသနာပါတော့လူတယောက်ရဲ့ပုံတွေကြောင့်ဆွဲရတာရန်ဝါသနာပါအဲ့တော့ပုံတွေဆွဲတယ်အခုနောက်ပိုင်းကျတော့ဒီလမ်းဝါဆွဲဖြစ်တာလည်းများတယ်ပြီးရင်အဲ့လိုပွဲတွေဆွဲတာရှိတယ်အဲ့လိုအတိတ်ဆွဲတာရှိတယ်ဒါပေမဲ့ကိုယ့်ကို creation လုပ်ပြီးဆွဲနေရတယ်လေပုံရတာပေါ့နာမည်တွေရလာအောင်ပြောင်းလဲလာတဲ့ပုံတွေကတော့ဒီအဝါပုံတွေပါတွေဆွဲတော့ဟာလေအဲ့ပုံတွေကတော့ကျွန်တော်တစ်ခုချင်းပြန်ဆွဲလို့ဆွဲလို့ရတဲ့ပုံတွေပေါ့နော်ဒါဆိုအဲ့တော့မူတွေနဲ့ဆွဲခဲ့တဲ့ဟာတွေကကျွန်တော်အတွက်ဘဝမှာအဲ့လိုမျိုးအမှတ်ရစေတဲ့ပုံတွေဆိုအဲ့ပုံတွေကတော့ကျွန်တော်ကြိုက်တယ်ကျွန်တော်ပြန်ဆွဲလဲအဲ့လို quality ကျွန်တော်ပြန်မြင်အောင်ဟောဦးဝင်းတင်တော့ကျတော့သူ့လည်းကျွန်တော်လေးစားတော့ကျွန်တော်သူ့နိုင်ရေးမှာကျွန်တော်တက်တဲ့ဟာလေးတော့အဲ့သူ့ကိုအဲ့လိုမျိုးပေါ့နော်နောက်ဆုံးပွဲမှာဒီဟာလေးကိုကျွန်တော်သွားပြီးတော့အခမ်းအနားမှာကျွန်တော်သွားထားခြင်းနဲ့ရေးခြင်းနဲ့အဲ့နေရာအဲ့လိုမျိုးအိမ်မှာအကူနဲ့တိုင်ပြီးပုံလေးဆွဲကြည့်ရပေါ့အဲ့တော့ကျွန်တော်ဆွဲရတော့ future mute တခုနောက်ခံနဲ့ကျွန်တော်ဆွဲရတယ်ဘာလို့လဲဆိုတော့ဒီဘဘရေကအခုထွက်သွားလူတွေကတော့ကျွန်တော်ဝင်နေဒီအမြင်နဲ့ရှိနေဆိုတဲ့အတိပ္ပယ်လေးနဲ့ပေါ့နော်နောက်ကအနာဂတ်တွေဒီမှာပါအမြင်နဲ့ရှိနေဆိုတဲ့အတိပ္ပယ်လေးနဲ့ဆွဲတာ
ကိုပေါင်ဝင်ကြမှာတွေ့နေရတဲ့လူငယ်တွေနဲ့ပတ်သက်လို့ဘာတွေလိုအပ်နေတာတွေ့ရလဲလို့ဆိုတော့
လူငယ်တွေဒီမှာလိုအပ်နေတာကျွန်တော်တို့စာဖတ်ဖို့တွေပါတယ်ကဒါကတော့ဗျာဟိုကလူတိုင်းပြောနေကြတာကျွန်တော်လည်းလို့ဗျာတခုပြောပြီးဆိုရင်လူငယ်စာဖတ်ဖို့လိုတယ်ပါနဲ့ကျွန်တော်လူငယ်တွေမှာလိုအပ်နေတာအဓိကလိုတာအတ္တိတရားပဲဗျာတကယ်ကိုလှုပ်လှုပ်လျှာမဲ့အတ္တိတရားလိုအပ်တယ်ဗျာဘာလို့ဆိုတော့အားလုံးကဗျာ မျောနေတာကျွန်တော်တခါလေးမျောတာရှိတယ်ဒါကျွန်တော်လက်တွေ့ပတ်ဝန်းကျင်မှာမြင်နေရတဲ့လူငယ်တွေပေါ့နော်မျောနေတယ်ဆိုရင်လည်းအကျိုးရှိမျောပေါ့နော်ကိုမျောတယ်မျောတဲ့လောက်ကိုအလုပ်ပြန်လုပ်ရမယ်ဆိုရင်အတိတရားလေးရှိရင်ဗျာအချိန်တွေကုန်ရင်အခုတော့အချိန်တွေတော်တော်ကုန်နေကြပါရှုလူငယ်တွေကဒါပေမဲ့တကယ်အလုပ်လုပ်ဖို့လိုအပ်တယ်ဗျာ
ဒီလိုအလုပ်လုပ်ကြဖို့အခွင့်အလမ်းမလိုဘူးလားဆိုတော့လူငယ်တွေကိုယ်တိုင်ဖောက်ထွက်သင့်တယ်လို့သူကအကြံပြုပါတယ
်အခွင့်အလမ်းဆိုတာလည်းဗျာအခွင့်အလမ်းချပြီးမှလိုက်လုပ်မယ်ဆိုတာလည်းမလိုဗျာအခွင့်အလမ်းဆိုတာကြောင်းစကွန်ရှားမှာဗျာမရှာဘဲနဲ့ဗျာအခွင့်အလမ်းရှိမှလုပ်လို့မယ်ဆိုတဲ့ပုံစံမျိုးလည်းမဟုတ်ဘူးဗျာလူငယ်တွေကတော့တစ်တစ်တွေရှာနေရမှာပဲဘာလို့လဲဆိုတော့နိုင်ငံတကာမှာဗျာလွန်ခဲ့တဲ့အချိန်တွေတော့လည်းဘယ်နိုင်ငံမှမလည်းအခွင့်အလမ်းတွေအလောက်ရှိတာမဟုတ်ဒါပေမဲ့သူတို့နိုင်ငံသူတို့ကသူတို့ကြိုးစားပြီးအဲ့လူငယ်တွေကပဲကြိုးစားပြီးအခွင့်အလမ်းတွေပူရန်ဖောက်တယ်နောက်လူတွေကအခွင့်အလမ်းတွေဖွင့်ပေးခဲ့တယ်အဲ့လိုမျိုးပဲကျွန်တော်မှအခွင့်အလမ်းတွေဖောက်မဲ့လူတွေပူလို့အပ်တယ်ဗျာ
လက်ရှိចောင်းသားတွေတပိတ်မှောက်နေတဲ့ကိစ္စနဲ့ပတ်သက်လို့သူ့အမြင်ကိုမေးကြည့်တော့ကိုအာကာကျော်ကသူလည်းပညာရေးအစ်စ်ကိုလိုချင်တယ်လို့ဆိုပါတယ်
ကျွန်တော်တကယ်ချင်းနေရှိရယ်ဘွဲရပြီးတော့အတမူဝမ်းကြောင်းပညာတက်တခုထပ်တင်ရတယ်ဗျာကျွန်တော်အဓိကတော့ပညာရေးအစ်စ်မှန်လို့နေတာပေါ့စီးတင်ကြောင်းလဲဖို့စားသရလိုအပ်တယ်ဗျာကျွန်တော်နိုင်ငံပညာရေးစနစ်ဘာလိုအပ်နေလဲဆိုတော့အားလုံးကတော့လိုအပ်နေတာရှိရယ်ဗျာ
ဒါအပြင်တူကောင်းတယောက်ကောင်းလှုပ်တာတဲ့အစုအဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်တတ်တဲ့အခက်ဖြစ်တင်နေပြီလို့ကိုအာကာကျော်ကပြောပါတယ
်ကျွန်တော်မြန်မာတွေမှာလေအဓိကနောက်ထပ်လိုအပ်တာတခုပါလေကျောင်းဟာကြောင့်လူညီဖို့လိုအပ်တယ်ဗျာတဲလန့်ရှိရဲ့လူတွေတယောက်တိုင်းလုပ်နေလို့မရဘူးဗျာတဲလန့်ရှိရဲ့လူတွေအားလုံးကပေါင်းစည်းမရမှာပေါင်းစည်းပွဲချက်ကြောင့်လည်းလူညီဖို့လိုတယ်ဗျာကျောင်းမှာကြာတခုခုဆိုဗျာအဖွဲ့အစည်းတခုထောင်ရပြီဆိုရင်တယောက်တယောက်အပြစ်ရှာအဲ့လိုမျိုးဟာတွေလုပ်နိုင်မယ်စားပါတော့လူညီညီလုပ်ပဲဆိုရင်တော့အားလုံးညီညွတ်ဖို့လိုတယ်ကိုအခုခေတ်ကစေဦးကောင်းတယောက်ကောင်းတဲ့ခစ်ထုတ်တော့လို့ကြောင့်ထင်တာပဲဒီအားလုံးညီညွတ်ရမယ့်ခစ်ဖြစ်နေပြီဗျာဘာလို့ဆိုဟိုလေအားလုံးအတူတူတွဲပြီးတွားရမယ့်ခစ်ဖြစ်နေပြီဗျာ
သူ့အနေနဲ့တော့သူတက်ထားတဲ့ပညာနဲ့ဘဝကိုခီးဆက်မှာဖြစ်သလိုလူအဖွဲ့အစည်းကိုတတ်နိုင်တဲ့လောက်ပံ့ပိုးသွားမယ်လို့ Gravity ပကြီးဆရာကိုအာကာကျော်ကပြောပါတယ်ခင်ဗျာတငယ်ချင်းShe send in the water near to me by the I'll never say